ဆန်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့နယ်ထဲမှာရှိတဲ့ဟိုမင်းကျွာမှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအလုံးနီးပါးပျက်စီးကုန်တယ်လို့ဒေသခံတွေကညင်ညွန်နေကြပါတယ်။ရာသီဥတုဆက်ကူမကူကာလတွေမှာဖြစ်တတ်တဲ့မိုးလေဝသဖြစ်စဉ်တွေမိုးသီးကျွာပါဝင်တခြားသဘာဝဘေးတွေကိုလည်းမိုးစလဌာနကသတိပေးထားပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးအလေးမှာပြောပြပေးပါအောင်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့နယ်ကဟိုမင်းကျေးရွာပါဝင်ရွာနဲ့အနီးဝန်းကျင်မှာမတ်လ15ရက်မနေ့ကမနက်အစောပိုင်းမှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအကုန်လုံးနှီးပါပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ခူးရမဲ့လက်ဖက်အညွန့်တွေနဲ့အပင်ကြီးတွေကလက်ဖက်အရွက်ကျန်းတွေလည်းအကုန်လုံးပါသွားတယ်လို့နတ်ဆန်ဒေသခံတဦးကပြောပါတယ်
။ဟိုမင်းနဲ့ဒီကိုမင်းကြီးရောင်းပေါ့ဒီ3မိုင်4မိုင်အတွင်းပေါ့လေ။အဲအဲ့ဒီမှာမိုးသီးကသူကနောက်ဆလုံးတော့ပေါ့လေအဲ့လောက်လည်းရှိတယ်နောက်သေးတာလည်းအဲ့ချက်ကြီးရတော့လည်းနေပါတော့ပါတော့ပါတော့ဒါမှနေပါတယ်အဲ့ဒီမှာဟိုမင်းနဲ့အဲ့ဒီကကျွန်တော်ပြောတဲ့၄-၅မိုင်ပတ်ဝန်းကျင်မှာတော့သူကဒီဆက်ဒီလိုမထွက်သေးတဲ့ဟာတွေကတော့ဒီရွက်ကျန်းတွေအကုန်လုံးပါသွားတာပေါ့လေမနစ်ကခုတ်ထားတဲ့ဟိုလက်ဖက်ပြေးအသေးတွေကတော့ဟိုခုမလို့လုံနေတဲ့လက်ဖက်ချမ်းတွေအလုံးကတော့အလုံးနီးပါးလောက်အကုန်လုံးဘာမှမရှိတော့ဘူးတဲ့သူကအဲ့ဘက်ချမ်းကများသောအားဖြင့်ကျွန်တော်တို့ဒီဟာနှစ်စဉ်နေ့တိုင်းမိုးသီးရတော့မပြတ်ဘူးပ
ြအခုမိုးသီးကြွေတဲ့ဖြစ်စဉ်ကအဲ့ဒီအရက်မှာနှစ်စဉ်ဖြစ်နေကြရာသီဥတုအခြေအနေလို့လည်းပြောပါတယ်လက်ဖက်အညွန့်နဲ့အရွက်ကျန်းတွေအားလုံးပါသွားပေမဲ့နေအပြတ်စီးတော့မရှိသေးဘူးလို့ပြောပါတယ်မြမပြည်နွေကာလဖြစ်တဲ့မတ်လဧပြီလနဲ့မေလတွေမှာနေအပူချိန်မြင့်ပြီးအဲ့ဒီကနေတစ်ဆင့်လေပြင်းတိုက်ခတ်တာမိုးကြိုးပစ်တာလျှက်စီးလက်တာနဲ့မိုးသီးကြွေတာအပြင်နေရာကွက်ပြီးမိုးထိတ်ချုံရွာတက်တဲ့မိုးလေဝသဖြစ်စဉ်တွေရှိတယ်လို့မိုးစလကသတိပေးထားပါတယ်ဒီကာလတွေမှာမိုးရွာရင်မိုးသီးကြွေတဲ့ဖြစ်စဉ်မှာနှစ်ဆင်ဖြစ်လေရှိပြီးတော့မြမပြည်အထက်ပိုင်းနဲ့အရှေ့ပိုင်းတွေမှာပိုပြီးဖြစ်တတ်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
လေဆိုလို့ရှိရင်ဒါကျွန်တော်တို့လူနဲ့မိုးကြိုကာလတော့ရောက်သွားတယ်အခုဒီလို match တို့ပါတော့ဒါဆောင်းတဲ့လူနဲ့ဆက်ကူမကူကာလပေါ့နော်ဒါစီပြဲကြတော့သူကအပူချိန်အမြင့်ဆုံးကာလဆိုတော့သူဆက်ကူမကူကာလတွေမှာလည်းဖြစ်တဲ့သဘောရှိတာပေါ့နော်ဒီနေ့ကျတော့မိုးသီးကြွေတယ်ဆိုတာကမိုးတိမ်တောင်ပေါ့လေဒီမှာတော့မိုးတိမ်တောင်ဆိုတာသူကတကယ်တမ်းဖွံ့ဖြိုးမှုအားကောင်းရင်သူကပေ4-5ဆောင်းတိသူကထိတ်ကြမြင့်အဲ့တော့အဲ့ဒီပေ4-5ဆောင်းလောက်မှသူကပူချိန်ကျသင်းတဲ့နေတိုင်းရှိတော့တိတ်တိတ်ကြားတွေကအေးတဲ့ခါကျရင်မှရေတွေခဲတာပေါ့နော်မိုးတိမ်တောင်နေရရွာမိုးရွာတဲ့ခါကျဆိုရေခဲတွေပါလာတာပေါ့နော
်မိုးသီးကြွေတဲ့ဖြစ်စဉ်ကဧပြီလလောက်မှအဖြစ်များပြီးတော့အခုနှစ်ထဲမှာမိုးသီးကြွေတာဆော်တယ်လို့လည်းပြောပါတယ်မန္တလေးတိုင်းပြည်ဦးလွင်မြို့မှာလည်းမတ်လ15ရက်မနေ့ကညပိုင်းအချိန်မှာမိုးရွာတာနဲ့အတူမိုးသီးကြွေတာလည်းရှိခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။ပဲခူးတိုင်းနဲ့ကရင်ပြည်နယ်မှာလည်းပြီးခဲ့တဲ့တနင်္လာနေ့တုန်းကမိုးသည်ထံပြီးလေပြင်းတိုက်ခတ်တဲ့ဖြစ်စဉ်ကြောင့်တချို့နေရာတွေမှာသစ်ပင်တွေကျိုးပြီးနေအိမ်တချို့ပျက်စီးခဲ့ပါတယ်ရှင်။